Tamara women, the onsan sujine, doctor Mion Lobo, Sikang Siga, Yazataji Boma, Naya Nga Kakwine, Amud Dure, Tiaswetare, Amya Bidu, Tinying Echamu, Jepia on Lungso, Losamugo, Shidin Baya Jai no, Swachet, Tintimatin, Sompiabo Shibare, Manega, Nimagang Lujana, by Madana in it, onsan suji, Diniro, Nibido, Titan, the Ayomalode, Sisi, Jana, by Gulaya, Jana Bare, Tijang Yanga, Lari, the Dinguro, Lima Gapia Tavareshi.
NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆွေစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေက
September 14日ရနေ့မှာနေပြီးတော့တည်တံ့တရားရုံးမှာစစ်ဆေးပါတယ်ရာဇသက်ကြီးပုံမှာ905ခွေအမှုကိုဆွဲချက်တင်သစ်မတဲ့ရှေ့သတင်းပတ်ကြရင်တရားရုံးကဆုံးဖြတ်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ခေါင်းဆောင်တရားလွှတ်တော်ရှေ့နေကြီးဦးခင်မောင်စောကဗီအိုကိုပြောပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့အမှုပြန်ချလေးသူတို့တုံးရုံးစုံကိုဆွဲထားတဲ့905ခွေနဲ့ပတ်သက်လို့ဆွဲချက
ဒေါ်ဆန်းစုကြည်ရဲ့အမှုတွေစစ်ဆေးဖို့တီးတက်လုပ်ထားတဲ့နေပြည်တော်ကတရားရုံးမှာအမှုစစ်ဆေးမှုတွေကိုကိုဗစ်ကရောဂါကြောင့်နှစ်လကြာရန်နာထားခဲ့ပြီးမနေ့ကစက်တင်ဘာ17ရက်နေ့ကမှပြန်လည်စစ်ဆေးနေတာဖြစ်ပါတယ်။
မနေ့တော့ကတော့ဒေါ်ဆန်းစုကြည်ဟာငူဝေနေတာကြောင့်ကြားနာပွဲမတက်နိုင်ပဲပြန်သွားခဲ့ရပါတယ်။ဒီကနေ့နေကောင်းမုံရပြီမဲ့အားနဲ့နေပုံရတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်။ဒီနေ့တော့ဖြူဖြူကောင်းရှိပါတယ်။ဒါပေမဲ့ငငယ်မူးနေသေးတယ်လို့ပြောတယ်ဗျာ။ဒါပေမဲ့ရာဒီယိုနိုင်ငံကြာကြာလေးဆုံးနေနိုင်ငံဒီခွင့်ကိုလည်းသူပုံဝင်ပြီးတော့ထိုင်နေပါတယ်ဗျာ။ဟောဒီကမင်း
ဒေသကြီးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကတိုင်းတရားရုံးတွေမှာဒေါက်အောင်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ဆွဲဆိုထားတဲ့အမှု9မှုအတွက်သူ့ကိုယ်စားခုခံချေပါနိုင်ဖို့ရှင်းနေတွေကိုကိုယ်စားလှယ်လွှဲစားတွေပေးခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ်ထတ်တို့အမှုတွေအတွက်ရင်ဆိုင်ဖို့ပြင်ဆင်ရမှာဖြစ်တာမို့ရုံးချင်းမှာတွဲဆောင်ခွင့်အပြင်ရုံးချင်းပြင်ပမှာပါရှင်းနေတွေနဲ့တီးခြားတွဲဆောင်ဆွေးနွေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ကတောင်းဆိုနေပါတယ်
။ဟိုဟာဒေါအောင်ဆန်းစုကြည်ကမဆွေးနွေးအမှုတွေမှာလည်းအဖြစ်တွေပါတယ်။ဒီလိုတွေဟိုဆွေးဆွေးခံရတယ်။အဲ့တော့ဒေါအောင်ဆန်းစုကြည်ကလည်းပြောတယ်ကျွန်တော်တို့ကလည်းဟိုရက်ခံတယ်။အဲ့ဒါပါလို့အဲ့ဒီအမှုတွေအကုန်လုံးနဲ့ရှင်းနေတယ်ပြည့်ဖို့စက်စက်တိတ်ဟိုအရှိုးပြီးတော့ဒီအရာမျိုးကိုကျွန်တော်ရှောက်ဖို့ဆိုတာလေဘုရားရှင်ရှင်ရှိပါလေ
။ဒေါအောင်ဆန်းစုကြည်ဟာပို့ကုံတွင်းကုံဥပဒေပုံမှ10ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးဥပဒေပုံမှ505ခကွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25နဲ့နှစ်မှုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ31ခငယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့5မှုစုစုပေါင်းအမှုပေါင်းဆက်တက်မှုနဲ့ရင်ဆိုင်နေရပါတယ်။လာမယ့်စက်တင်ဘာ20ရက်နဲ့21ရက်နေ့တွေမှာနေပြည်တော်ကကနအူးဆွဲဆိုထားတဲ့အမှုတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။နောက်ထပ်ထပ်တိုးဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ကတော့ဘယ်နှစ်ရုံးတင်စစ်ဆေးမလဲဆိုတာမသိရသေးပါဘူးရှင်။